Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်ကနေ2014ခုနှစ်မတ်လ15ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2432နဲ့39လောက်ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ဆက်မှုပြပါခင်ဗျာ။အခုမနက်ခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိနေတဲ့အတူကြီးညာပေးမှာပါ။ခရိုင်းမီးယားဆန္ဒခံယူပွဲကနေရုရှားနဲ့ပေါင်းဖို့ဖြစ်လာမယ်ဆိုရင်ဒါဟာရုရှားရဲ့တရားဝင်ကျူးကျော်သိမ်းပိုက်မှုတစ်ခုဖြစ်လာမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။ပျောက်ဆုံးနေတဲ့မလေးရှားလင်းဟာအိန္ဒိယသမုတ်တရားတွေကိုပြက်ကျသွားပွေရရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြားလိုက်တဲ့သတင်းနဲ့အတူ EU ဥရောပသမ္မတရဲ့ကုန်သွယ်ရေးကော်မရှင်နာမင်းကြီးကမြန်မာနိုင်ငံကိုရှေ့သတင်းပတ်ထဲမှာလာရောက်ဖို့ရှိတယ်ဆိုတဲ့ထူးခြားတဲ့သတင်းလေးတွေပါကြားရမှာပါကိုဆံမိုးဝင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုလိုသတင်းတွေကိုတင်ဆက်ပြီးမှအရင်ဆုံးနားဆင်ကြရမယ့်သတင်းဆောင်မှာဆိုရင်တော
့ Myanmar is a good example on how to engage and cooperate with the human rights
UN မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ပြမယ့်အစီရင်ခံစာနဲ့ပတ်သက်ပြီးဂျနီဗာမြို့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Mr. Thomas Ohe Quintana ပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာအပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြရမှာပါဒါအပြင်အစိုးရနဲ့အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့တောင်ကြီးမြို့မှာတွေ့ဆုံပြီးတော့ဆွေးနွေးကြတယ်ဆိုတဲ့သတင်းမြန်မာနိုင်ငံမှာလူခွင့်ရေးကော်မရှင်ဥပဒေကိုပြည်တော်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဆိုတဲ့သတင်းပြီးတော့အပြည်ပြည်ဆိုင်ရာမြစ်ချောင်းများထိန်းသိမ်းရေးနဲ့ရေကာတာစန့်ကျင်ရေးနဲ့မှာလူအဖွဲ့စည်းတွေဘာများတောင်းဆိုခဲ့ရလဲဆိုတဲ့အကြောင်းတွေပြီးတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ပြီးတော့အပတ်စဉ်ကဏ္ဍအမျိုးသမီးကဏ္ဍနဲ့သိပ္ပံပညာစတဲ့ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုချော်ချော်သိန်းတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
ခရိုင်းမီးယားဆန္ဒခံယူပွဲကနေယူကရိန်းပြိုကွဲအောင်လုပ်တာကိုရုရှားကလက်ခံလိုက်ပြီးတကယ်လို့ဒီခရိုင်းမီးယားဟာရုရှားနဲ့ပေါင်းဖို့ဖြစ်လာမယ်ဆိုရင်ဒါဟာရုရှားရဲ့တရားမဝင်ကျူးကျော်သိမ်းပိုက်မှုတစ်ခုဖြစ်လာမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်ခရိုင်းမီးယားအရေးတင်းမာမှုတွေပြည့်ရော့စေဖို့အတွက်နောက်ထပ်ကြိုးစားမှုတစ်ခုဖြစ်နေဝန်ကြီးကယ်ရီဟာတောက်ကြနေမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ပရော့ဖ်နဲ့6နိုင်ကြာလန်ဒန်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်တကယ်လို့တနင်္ဂနွေနေ့ခရိုင်းမီးယားမဲပေးပွဲမှာရုရှားနဲ့ပေါင်းဖို့မဲပေးချပြီးရုရှားလွှတ်တော်ကလည်းဒါကိုအတည်ပြုပေးလိုက်မယ်ဆိုရင်ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာလို့ဝန်ကြီးကယ်ရီကပြောပါတယ်ဒါအပြင်ရုရှားနဲ့ခရိုင်းမီးယားနယ်သားတွေရဲ့အကျိုးစီးပွားတွေကိုကာကွယ်နိုင်ဖို့နဲ့တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုလေးစားလိုက်နာပြီးတင်ဝင်ဖောင်ထဲကနေလုံနိုင်မဲ့နီလန်းအားလုံးနဲ့ကြိုးစားနေတာကိုဂရုမစိုက်ရကြတယ်လို့လည်းပြောပါတယ်ဒီလိုဖြစ်လာရင်နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်ရဖို့ရှိတယ်လို့လည်းပြောပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးကတော့မစ္စတာကယ်ရီနဲ့ဆွေးနွေးမှုကအကျိုးရှိကြောင်းပြောကြားခဲ့ပေမဲ့ခရိုင်းမီးယားအရေးနဲ့ပတ်သက်ပြီးနှစ်ဖက်အမြင်မတူဘူးလို့ဆိုပါတယ်
။ပျောက်ဆုံးနေစေခီးတင်တဲ့လေယာဉ်ဝန်ထမ်း239ဦးပါမလေးရှားလေကြောင်းလိုင်းကဂျက်လေယာဉ်ဟာအိန္ဒိယသမုဒ္ဒရာတွေကိုပြတ်ကျသွားပွဲရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။လေယာဉ်ခီးစဉ်အမှတ်303ဟာလွန်ခဲ့တဲ့သတင်းတစ်ပတ်ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးဘာဖြစ်ခဲ့လဲဆိုတာပေါ်ခိုင်မာတဲ့အထောက်အထားကိုစုံစမ်းစစ်ဆေးသူတွေအခုထိမတွေ့သေးပါဘူး။ကမ္ဘာတုံးတဲ့ချက်တွေထဲမှာတော့ပြန်ပြည့်ဆွဲခံရတာစပိုင်းဆိုင်ရာဆိုးရွားတဲ့ချိုးရင်ချက်ကြောင့်စတာတွေပါဝင်ပါတယ်။လေရင်ဟာသူ့ရဲ့မူရင်းလမ်းကြောင်းကနေအနောက်ဖက်ဆွန်းဆွန်းအိန္ဒိယသမုဒ္ဒရာထဲမှာရှိနေတယ်ဆိုတဲ့အရေးလက္ခဏာတွေရထားတယ်လို့အမေရိကန်တာဝန်ရှိသူတွေကအမေရိကန်ရုပ်သံလွှင့်ဌာနတွေကိုပြောနေတာပါ။သူ့ဆိုအားဖြင့်တရင်အချက်လက်အစ်တွေရလာတာကြောင့်လေရင်ပြောက်ရှာဖွေရေးကိုအိန္ဒိယသမုဒ္ဒရာမှာအမေရိကန်ကတိုးချက်လှုပ်ဆောင်သွားဖွယ်ရှိတယ်လို့အင်ဂျီလိုပြောခွင့်ရဂျေခရနီကပြောပါတယ်။အသေးစိတ်ကိုတော့သူကမပြောပါဘူး။အိန္ဒိယသမုဒ္ဒရာထဲတိရှာဖွေးလုပ်ငန်းကိုတိုးချက်ဖို့အတိအကျပြောမထားတဲ့အခြေအနေတွေကတွန့်ပို့ခဲ့တယ်လို့မလေးရှားသံရုပ်ပို့ဆောင်ရေးဝန်ကြီးဟီရှမ်ဘူရင်ဟူစိန်ကတောက်ကြနေမှာပြောပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ထဲကဝေးလံခေါင်တည်တဲ့နေရာမှာလည်းတိုးချက်ရှာဖွေနေတယ်လို့သူကပြောပါတယ်။ကပ်ပလီကျွန်းနဲ့နီကိုဘာကျွန်းတွေပေါ်ကနေပြီးတော့အိန္ဒိယစစ်ဖက်လေယာဉ်တွေကရှာဖွေနေပါတယ်။အဲ့ဒီဒေသဟာအများအပြားလူမနေတဲ့တစ်တောထူထပ်တဲ့ကျွန်းပေါင်း900ကျော်ရှိတဲ့နေရာပါ။အိန္ဒိယသမုဒ္ဒရာတွင်ရှာဖွေးရေးလုပ်ငန်းမှာမြန်မာနိုင်ငံကလည်းပါဝင်ဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။
အချင်းချနေတဲ့ထင်ရှားတဲ့တရုတ်လူခွင့်ရေလှုပ်ရှားသူချောင်ရှုလျာအပြင်းပြပြီးထောင်ထဲမှာပဲတည်ဆုံသွားပါတယ်။သူမဟာထောင်ထဲမှာဆေးကုသခွင့်မရခဲ့ပါဘူး။မကြသေးခင်ကထောင်အာဏာပိုင်တွေကသူမကိုဘေကျင်းဆေးရုံကိုပြောင်းရွှေ့ကုသခွင့်ပြုပေးမယ်တည်ဆုံသွားတာဖြစ်ပါတယ်။အသက်52နှစ်ရှိပြီဖြစ်တဲ့လူခွင့်ရေလှုပ်ရှားသူချောင်ရှုလီကိုပြီးခဲ့တဲ့စက်တင်ဘာလနဲ့ဖမ်းဆီးသွားတာကိုနောက်ဆုံးတွေ့ခဲ့ရတာပါ။အဲ့ဒီချိန်ကသူဟာလူခွင့်ရေတင်နန်းတစ်ခုတက်ဖို့အတွက်ဂျနီဗာသွားဖို့လုပ်နေချိန်မှာ ဘေကျင်းကျင်းတော်ထဲမှာဆေးကုသကမပေးတဲ့အတွက်သူမရဲ့ဂျမားရဲ့အခြေအနေကတနေ့တခြားဆိုးဝါးလာတာဖြစ်ပါတယ်။သူမတေဆုံမှုအတွက် Amnesty International နဲ့ Human Rights Watch လူခွင့်ရဲ့အဖွဲ့ကြီးတွေကတရုတ်အစိုးရကိုပြင်းပြင်းထန်ထန်ရှုတ်ချပြစ်တင်ခဲ့ပါတယ်။
မြောက်ကိုရီးယားဆိုရဟာလူသားပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုတွေ့ထားတဲ့ကုလသမဂ္ဂစွန့်စားရေးကော်မရှင်အစည်းအဝေးကစားပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့ထောက်ခံတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ဒါပေမဲ့လည်းဒီကိစ္စဟာကုလသမဂ္ဂမှာအာဏာအရှိဆုံးဆုံးဖြတ်ချက်ချတဲ့အဖွဲ့ရဲ့များပြားလာတဲ့အစီအစဉ်တွေထဲမှာပါနိုင်ပါမလားဆိုတာသူသတင်းရရှိတယ်လို့အကြီးအကဲအမေရိကန်သံတမန် Robert King ကတောက်ကြနေမှာပြောပါတယ်။ဘယ်လိုဆွေးနွေးမှုမျိုးကိုမဆိုဗီဒီယိုအနာသုံးခွင့်ရှိတဲ့တရုတ်နိုင်ငံကဘယ်လိုပဲဖြစ်ဖြစ်ပယ်ချမှာတည်ကြတဲ့လောက်ပါပဲ။မြောက်ကိုရီးယားကိုနိုင်ငံတကာရာစုတရားကုမ္ပဏီလွှဲပြောင်းရေးထောက်ခံမလားဆိုတာကိုတော့အမေရိကန်အနေနဲ့မဆုံးဖြတ်ရသေးဘူးလို့မစ္စတာကင်းကပြောပါတယ်။နီလန်နှစ်ရက်စလုံးကိုစုံစမ်းရေးကော်မရှင်ကထောက်ခံထားတာပါ။အထောက်အထားတွေဆက်ပြီးစုဆောင်းရေးကုလသမဂ္ဂကိုအားပေးဖို့လည်းကော်မရှင်ကအဆိုပြုထားပါတယ
်။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24 kHz 12.23တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးကော်မရှင်နာမင်းကြီး Karl D. Gauthier မြန်မာနိုင်ငံကိုရှေ့သတင်းပတ်ထဲမှာလာရောက်มาဖြစ်ပါတယ်။သူ့ရဲ့ပထမဆုံးကြိမ်ဖြစ်တရားဝင်လာရောက်တဲ့ခီးစဉ်တွင် EU နဲ့မြန်မာကြားရင်းနှီးမြှုပ်နှံရေးကာကွယ်မှုဆိုင်ရာသဘောတူညီချက်တွေကိုနေပြည်တော်မှာညှိနှိုင်းဆွေးနွေးဖို့ရှိပါတယ်။ Mr. Gauthier မြန်မာနိုင်ငံမှာရောက်နေစဉ်တွင်အမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးရေးဝန်ကြီးဌာနဥက္ကံစောဝန်ကြီးဥက္ကံစောနဲ့ကုန်သွယ်ရေးဝန်ကြီးဦးဝင်းမြင့်တို့ကိုတွေ့ဆုံมาဖြစ်တယ်လို့အတိုက်ခံခေါင်းဆောင် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဟောင်းဆန်းစုကြည်နဲ့လည်းတွေ့ဆုံมาဖြစ်ပါတယ်။ဝန်ကြီးဥက္ကံစောနဲ့တွေ့ဆုံတဲ့အခါမှာ EU နဲ့မြန်မာကြားရင်းနှီးမြှုပ်နှံမှုဆိုင်ရာအကာအကွယ်ပေးနိုင်ရေးသဘောတူညီချက်တွေကိုညှိနှိုင်းဆွေးနွေးနိုင်ဖို့အတွက်မျှော်လင့်ထားတာပါ။ဒါဟာ EU ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးမကြသေးခင်ကမှကုန်သွယ်ရေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲလိုက်တဲ့နောက်ဆက်တွဲဖြစ်နေမနစ်ကဇူလိုင်လထဲမှာပြတ်ထန်းခဲ့တဲ့လက်နက်ကလွဲလို့ကြံကုန်ပစ္စည်းကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာဖွံ့ဖြိုးမှုနောက်ကျဆုံးနိုင်ငံတွေထဲမှာပါတာမို့EPA ခေါ်ဥရောပဘဏ်ဖွဲ့စီကအခွန်တုတ်ဆိုင်ရာအထူးခံစား권တွေရမှာဖြစ်ကြောင်း EU ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလုံအားအထမခိုင်းစင်မှုတွေအားရလို့အလုပ်သမားဝန်ကြီးဖွဲ့ကပြတ်ထန်းထားချက်တွေကိုချိုးဖောက်ခဲ့တာကြောင့်1998ခုနှစ်ကစပြီးဒီခံစား권ကိုရက်ဆိုင်ပစ်ခဲ့ပေမဲ့2011ခုနှစ်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်လာတဲ့နောက်ပိုင်း ILO ရဲ့ထောက်ခံမှုနဲ့မနစ်ကဇူလိုင်လထဲမှာကန့်တတ်မှုတွေကိုပြန်လည်ပြင်ဆင်ခဲ့တယ်လို့ဆိုပါတယ်။ EU နဲ့မြန်မာကုန်သွယ်ရေးဟာ2012ခုနှစ်မှာယူရိုတန်400ကျော်ရှိရာကနေ73ခုနှစ်မှာတော့တန်ပေါင်း980လောက်ဖြစ်လာပြီး47ရာခိုင်နှုန်းတိုးလာတာပါ။မြန်မာက EU ကိုကုန်ပစ္စည်းတင်ပို့မှုကလည်း35ရာခိုင်နှုန်းတိုးခဲ့ပါတယ်။ကုန်သွယ်ကော်မရှင်နာမင်းကြီးဂေါ့ချာမတ်လ18ရက်နေ့မှာသူ့ရဲ့အာရှ၄ရက်ကြာခီးစဉ်ကိုစတင်မှာဖြစ်ပြီးမြန်မာနိုင်ငံပြင်ဗီယက်နမ်နဲ့ကမ္ဘောဒီးယားတို့ကိုတွားရောက်မှာဖြစ်ပါတယ်
။မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတွေကိုပြန်လွှတ်ပေးခဲ့တာဟာလူခွင့်ရေးဆိုင်ရာထူးထူးခြားခြားလှုပ်ဆောင်မှုတစ်ခုလို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထောမတ်စ်အိုဝေကင်တာနာကပြောလိုက်ပါတယ်။မစ္စတာကင်တာနာဟာမြန်မာနိုင်ငံအတွက်သူ6နှစ်ကြာတာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းလိလသုံးသက်ချက်တွေနဲ့ပတ်သက်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွင့်ရေးရုံးချုပ်မှာတင်စားရှင်းလင်းပွဲလုပ်ရင်းပြောခဲ့တာပါ။မြန်မာနိုင်ငံသားတွေကိုပုံစံမျိုးမျိုးနဲ့စစ်ဖက်ကဆက်ပြီးလွှမ်းမိုးထားဆဲဖြစ်တယ်လို့လူခွင့်ရေးအခြေအနေကိုကြည့်ရင်ပြီးခဲ့တဲ့အောက်တိုဘာလမှာတိတ်ပြီးဆိုးရွားတာတွေ့ခဲ့ရတယ်လို့မစ္စတာကင်နနာရဲ့အစီအကံစာမှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေ၊ရခိုင်ပြည်နယ်ဘက်ကအခြေအနေတွေ၊နယ်စပ်တိုင်းဒေသတွေကငြင်းငြင်းရေးဆိုင်ရာကိစ္စတွေအပြင်တရင်းနောက်တွေနဲ့ခွင့်ရေးရပိုင်ခွင့်တောင်းဆိုသူတွေကိုဆက်ပြီးဖမ်းဆီးနေတာတွေနဲ့ပတ်သက်ပြီးတော့လည်းအဓိကထားပြောဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့မစ္စတာကင်တနာရဲ့အစီအကံစာဟာဖြစ်ပွားနေတဲ့အခြေအနေကိုအတိအကျထင်ရှားခြင်းမရှိတဲ့အတွက်ဖတ်တဲ့သူတွေအထင်မြင်လွဲမှားစေတယ်လို့မလ12ရက်နေ့စွဲနဲ့ကြိုတင်ထုတ်ပြန်တဲ့တုတ်ပြန်ချက်ထဲမှာပြောထားပါဗျ။န
ယူးယောက်ကမန်ဟတ်တန်မှာမကြသေးခင်ကဒဏ်ငွေလိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးမိလောင်ရာကတေဆုံးသူတွေထဲမှာကျန်းနေတဲ့8ဦးစလုံးရဲ့အလောင်းတွေကိုပြန်ရပြီလို့နယူးယောက်ကယ်ဆယ်ကူညီလုပ်သားတွေကပြောပါတယ်။ဒီတိုက်ခန်းအဆောက်အဦနှုတ်ကပောက်ကွဲမှုနဲ့ပတ်သက်ပြီးတေဆုံးပျောက်ဆုံးနေတဲ့ဆင်းရဲတွေကလူတွေအလုံးပြန်တွေ့ခဲ့တာလို့ရဲတွေကပြောပါတယ်။ဒါပေမဲ့လည်းအဆောက်အဦအပြိုပြက်တွေအောက်မှာဆင်းရဲထဲမှာမပါတဲ့ကြံအသက်ရှင်ကြံရဲသူရှိလို့ရှိ냐မိသက်သမားတွေနဲ့ကယ်ဆယ်ရေးလုပ်ငန်းကိုတော့ဆက်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။ဗော်တဖူးနေကမန်ဟတ်တန်ကတိုက်ခန်းအဆောက်အဦတစ်ခုမှာဒဏ်ငွေယူဆင့်ခဲ့ရတာကနေစတင်ခဲ့တဲ့ဒီပောက်ကွဲမှုမှာလူပေါင်းဒါဇင်နဲ့ချီပြီးတော့လည်းဒဏ်ရာရခဲ့ပါတယ်။ Google Glass လို့ကင်မရာပါတဲ့မျက်မှန်တပ်ဆင်တာနဲ့ပတ်သက်ပြီးတင့်မတဲ့အမေရိကန်လူထုကြားအခြေတင်ညှဉ်းပန်းမှုတွေဖြစ်နေချိန်မှာပဲအမေရိကန်မျိုးကြီးအတော်များများမှာကင်မရာရဲ့အသုံးချမှုကိုရဲတွေကစမ်းသပ်နေကြပြီဖြစ်ပါတယ်
Direct from Washington, the voice of America, VOA.
ဒါကတော့စနေမနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တဲ့ဆက်တိုက်ထုတ်လင့်ပေးပါတော့မယ်ခင်ဗျာ။အရင်ဆုံးတော့ Mr. Thomas O'Hay Quintana ရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုနားဆင်ကြအောင်ပါ။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေအရရမှာအားရပွဲတိုးတက်မှုတွေရှိခဲ့တယ်လို့ဆိုရင်စရာအခြေအနေတွေလည်းရှိနေသေးတာကိုကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်တဲ့ Thomas O'Hay Quintana ကထောက်ပြပြောဆိုခဲ့ပါတယ်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့တောက်ကြနေဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း Mr. Quintana ကအခုလိုပြောဆိုခဲ့တာပါအပြည့်အစုံကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
လူခွင့်ရေးကောင်စီကနေအခွင့်အာဏာအနှင်းနဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးဆောင်ဆန်းစစ်ဆေးရေးမှုအဖြစ်6နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းမြန်မာနိုင်ငံစီ6ချိန်သွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံတဝန်ဒေသမျိုးစုံစီသူရောက်ခဲ့တယ်လို့မစ္စတာကင်ဒါနာကပြောပါတယ်။ဒီ6နှစ်တာကာလအတွင်းသူ့အတွေ့အကြုံပေါ်မှာအခြေခံတဲ့ရေပုံရသုံးသပ်ချက်တစ်ခုကိုမစ္စတာကင်ဒါနာကအခုလိုပြောခဲ့ပါတယ
်။ Myanmar is a good example on how to engage and cooperate.with the human rights UN mechanisms.
ကုလသမဂ္ဂရဲ့လူခွင့်ရေးယန္တရားနဲ့ဘယ်လိုထိစပ်ပြီးတော့ပူးပေါင်းဆောင်ရွက်ရမယ်ဆိုတာမှာမြန်မာနိုင်ငံဟာကောင်းမွန်တဲ့နမူနာတစ်ခုဖြစ်ပြီးမြန်မာစိုးရရဲ့ခိုင်မာတဲ့တန်ဋိဌာန်ကိုလူခွင့်ရေးကောင်စီအနေနဲ့အသိအမှတ်ပြုသင့်ပါတယ
်။မြန်မာနိုင်ငံမှာသမ္မတဦးသိန်းစင်ဦးဆောင်ပြီးလုပ်နေတဲ့ပြည်ပင်ပြောင်းလဲရေးတွေကြောင့်တိုးတက်မှုတွေရှိခဲ့တာကိုသူကအသိအမှတ်ပြုပြောခဲ့တဲ့အထက်မှာနိုင်ငံရေးအကျဉ်းသားအများအပြားကိုလွှတ်ပေးခဲ့တာမီဒီယာလွတ်လပ်ခွင့်တိတိတသာတိုးတက်လာခဲ့တာအတွင်ကူပြောင်းရေးမှာနိုင်ငံရေးပါတီတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေပါဝင်ခွင့်ရလာတာစသည်အားဖြင့်အပေါင်းလက္ခဏာဆောင်နဲ့ပြစ်ထွန်းတိုးတက်မှုတွေကိုမစ္စတာကင်ဒါနာကအထူးအလေးပေးပြီးပြောဆိုခဲ့ပါတယ်။လူခွင့်ရေးအခြေအနေတိုးတက်ဖို့လိုအပ်နေတဲ့ကိစ္စတွေထဲမှာပထမဆုံးသူအလေးထားပြောခဲ့တာကတော့လူမျိုးစုတိုင်းရင်းသားဒေသတွေကပြည်ပခနဲ့ဆက်ဆက်နေတဲ့အခြေအနေပဲဖြစ်ပါတယ်။နှစ်ပေါင်းများစွာဖြစ်နေခဲ့တဲ့လူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်တိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တဲ့အတွက်အပြစ်ခတ်ရက်စဲရည်နဲ့ငြိမ်းချမ်းရေးရဖို့ရာတိတ်ကိုအရေးကြီးတယ်ဆိုတာကိုမစ္စတာကင်ဒါနာကထောက်ပြခဲ့ပါတယ်။ဒီနေရာမှာစစ်ဖက်ရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးတယ်ဆိုတာကိုလည်းမစ္စတာကင်ဒါနာကမေ့မထားပါဘူး
။ I support the efforts, the very important efforts of the president of Myanmar, the commitment of the
ISA တို့မြန်မာသမ္မတရဲ့အင်မတန်အရေးကြီးတဲ့ဂျိုးပန်းအားထုတ်မှုလူမျိုးစုအဖွဲ့တွေရဲ့တန်ဋိဌာန်ခိုင်မာမှုတွေကိုကျွန်တော်ထောက်ခံပါတယ်။ငြိမ်းချမ်းရေးနဲ့ပြည်ခရဲ့ဆဲရေးအတွက်ဒီဂျိုးပန်းအားထုတ်မှုတွေပေါ်ရပ်တည်လှုံ့ဆော်ဖို့နဲ့ခိုင်မာတဲ့တန်ဋိဌာန်ကိုပြသရေးစစ်ဘက်ကကျွန်တော်တကယ့်ကိုပဲတိုက်တွန်းပါတယ
်။ဒါပေမဲ့လည်းသူ့ရဲ့6နှစ်တာသက်တမ်းအတွင်းကာကွယ်ရေးဦးစီးချုပ်နဲ့ဘယ်တော့မှမတွေ့ခဲ့ရသလိုစစ်ဖက်နဲ့လည်းဘယ်တော့မှစကားမပြောခဲ့ရဘူးလို့မစ္စတာကင်ဒါနာကပြောပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဟာသူ့အမြင်မှာမှန်ကန်တဲ့လမ်းကြောင်းနဲ့သွားနေတယ်လို့ပြောတာနဲ့အမျှသက်တမ်း3နှစ်တာကာလပဲရှိသေးတာမို့နုနယ်စေရှိသေးတာကိုလည်းထည့်ပြောပါရယ်။ဒါပေမဲ့လည်းလမ်းကြောင်းမှန်နဲ့သွားနေတဲ့အသွင်ကူးပြောင်းရေးနဲ့မကိုက်ညီစွာပဲရခိုင်ပြည်နယ်အခြေအနေကဆိုးရွားနေစေရှိပြီးတော့ပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ဗဟုအစိုးရစီကတိကျရှင်းလင်းတဲ့ဆုံးဖြတ်ချက်တွေသူမတွေ့ရသေးဘူးလို့ဝေဖန်ပါရယ်။ဒီထက်ပိုပြင်းထန်တဲ့ဝေဖန်ချက်ကတော
့ My conclusions is that there is a systematic discrimination against the Rohingya community.And this is something for me.
ကျွန်တော်ရဲ့ကောက်ချက်ကတော့ရိုဟင်ဂျာလူမှုအဝင်းဝိုင်းပေါ်စနစ်တကျခွဲခြားဆက်ဆံရာရှိနေတယ်ဆိုတာပါပဲ။ဒါကျွန်တော်တို့အတော့ကိုရှင်းတဲ့ကိစ္စတစ်ခုပါ။အစိုးရအနေနဲ့ဒီပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့လိုပါတယ်။ရခိုင်ပြည်နယ်အခြေအနေဟာအတော်လေးစိုးရိမ်ပွဲရှိနေတော့မှာပဲ။ပြဿနာတစ်ခုဟာဒီကိစ္စတွေကိုအစိုးရကကင်တွယ်ခြင်းစိတ်မရှိပါဘူး။ဒါနိုင်ငံတကာနဲ့ကုလသမဂ္ဂနဲ့ထိတွေ့ဆက်ဆံနေတဲ့မြန်မာနိုင်ငံတဝန်းလုံးရဲ့အခြေအနေနဲ့စန့်ကျင်ပဲဖြစ်နေပါလေပြဿနာကရခိုင်ပြည်နယ်အခြေအနေအားဒေသတွင်းမှာတက်ရောက်မှုရှိလာနေတာပါပဲ
ဒါပြင်ရခိုင်ပြည်နယ်ကဗုဒ္ဓဘာသာဝင်တွေရဲ့ကန့်ကွက်ဝေဖန်ပြောဆိုချက်တွေကိုလည်းထည့်သွင်းစဉ်းစားရမယ်လို့သူကပြောပါတယ်အဆုံးသတ်မှာတော့ရခိုင်ပြည်နယ်မှာအကျဉ်းချခံထားရတဲ့နိုင်ငံတကာအစိုးရမှုတဲ့အဖွဲ့အစည်းတွေကဝန်ထမ်း3ဦးကိုပြန်လွှတ်ပေးဖို့မြန်မာအစိုးရကိုမစ္စတာကင်နာနာကတိုက်တွန်းခဲ့ပါတယ်လာမယ့်တနင်္လာနေ့မတ်လ18ရက်နေ့မှာတော့မစ္စတာကင်နာနာဟာသူ့ရဲ့အစီရင်ခံစာကိုကုလသမဂ္ဂလူညွေရေးကောင်စီမှလူကိုယ်တိုင်တင်သွင်းမှဖြစ်ပြီးမြန်မာအစိုးရဘက်ကလည်းပြန်လည်တုံ့ပြန်ပြောဆိုမှဖြစ်ပါတယ်ခင်ဗျာ
ဒါတော့မစ္စတာကင်တနာရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုကြော်ကြော်သိန်းကစုံစမ်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာအခုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့သတင်းကိုဆက်ပါမယ်အစိုးရနဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်၆ဖွဲ့ကြားမှာထိတွေ့ဆက်ဆံမှုတွေပိုးပြီးတော့အားကောင်းလာစေဖို့ရည်ရွယ်ပြီးရှမ်းပြည်နယ်တောင်ကြီးမြို့မှာအလို့ယုံဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ကြပါတယ်နှစ်ရက်ကြာပြုလုပ်ခဲ့တဲ့အဲ့ဒီအလို့ယုံဆွေးနွေးပွဲအတွင်းအပြည့်ရလက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဆက်ဖြစ်နေတဲ့တိုက်ပွဲတွေကိစ္စဘိန်းဆိုင်ပြုံးမှုပြဿနာနဲ့နယ်မြေတွင်းမှာဖြစ်ပေါ်နေတဲ့တခြားပြဿနာတွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြတယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSSA တာဝန်ရှိသူတို့ကပြောပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မန္နနာချမ်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်ပြည်ထောင်စုအစိုးရနဲ့ပြစ်ခတ်ရက်ဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့6ဖွဲ့နဲ့ပြည်နယ်အဆင့်တိုင်းအဆင့်အစိုးရတာဝန်ရှိသူတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေတက်ရောက်ခဲ့ကြတဲ့တောင်ကြီးမြို့လုံယုံဆွေးနွေးပွဲမှာအဓိကအနေနဲ့အပြစ်ခတ်ရက်ဆဲရေးလုပ်ပြီးတဲ့နောက်ပိုင်းဆက်ဆံရေးရုံးတွေဖွင့်လှစ်ထားပေမဲ့တစ်ဖက်နဲ့တစ်ဖက်ထိတွေ့ဆက်ဆံမှုတွေမှာအားနည်းချက်တွေရှိနေတဲ့ကိစ္စကိုဆွေးနွေးကြတာဖြစ်ပါတယ်။ပြည်နယ်အဆင့်မှာရောပြည်ထောင်စုအဆင့်မှာပါအပြစ်ခတ်ရက်ဆဲရေးလက်မှတ်ထိုးထားပြီးဖြစ်ပေမဲ့လို့နယ်မြေရင်းတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေတွေကိုအလေးပေးဆွေးနွေးကြတယ်လို့ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီRCSSSSA ရဲ့တောင်ကြီးဆက်ဆံရေးယုံတာဝန်ခံဗိုလ်မှူးဆိုင်ဦးကပြောပါတယ
်။ဘယ်အချက်တွေမှာကျွန်တော်တို့ဆက်ဆံမှုဟာအားနည်းမှုတွေရှိလဲဘယ်အချက်ကအားတာချက်လဲပေါ့နော်။အစိုးရဘက်ကဘာတွေလှုပ်ဆောင်ပေးရမလဲ။နောက်ပြီးတော့ဒီလက်နက်ကိုင်ဖွဲ့စည်းတွေဘက်ကရောဘာတွေလှုပ်ဆောင်ပေးရမလဲဆိုတဲ့မှာဖြေရှားကြပါတယ်။ချက်လက်တွေရှားကြပါတယ်။ပထမပိုင်းတော့ကျွန်တော်တို့ဒီရှမ်းပြည်ထဲမှာပေါ့နော်။တိုက်ပွဲတွေကဆက်ဖြစ်နေတုန်းပဲပေါ့နော်။မာဒီအပြည့်ရသဘောတူရင်ချက်လက်မှတ်ထိုးပြီးတဲ့နောက်ပိုင်းတော့မှဆက်ဖြစ်နေတယ်အဲ့ဒါပါကြောင့်လဲပေါ့နော်အဲ့ဒီအတွက်လဲအဖြေရှာကြတယ်အဲ့ဒီမှာကြတော့ပါတွေ့လဲဆိုတော့တင်းနေတတ်မှတ်ချက်မရှိသေးလို့ပေါ့နော
်အခုအချိန်ထိတော့ပြည်내အဆင့်နှစ်ဖက်ပူးပေါင်းဖြည့်ရှင်းရတဲ့ပြဿနာမျိုးတွေမှာအဆင့်ပြည့်မြန်ဆန်ပေမဲ့တချို့ကိစ္စရပ်တွေမှာပြည်내အဆင့်နဲ့မပြီးပဲအဆင့်ဆင့်အထက်ကိုတင်ပြရတာတွေကပြဿနာတွေကိုမြန်မြန်ဆန်ဆန်ဖြည့်ရှင်းနိုင်ဖို့မှာအဟန့်အတားတစ်ခုဖြစ်နေတယ်လို့လဲဗိုလ်မှူးဆိုင်ဦးကထောက်ပြခဲ့ပါတယ်ဒါအပြင်အခုလိုဒေတာရင်းမှာပြဿနာတွေဖြစ်နေရတာဟာအပြစ်ခက်ရဲစဲစဉ်ကနှစ်ဖက်သဘောတူညီပြီးသားတချို့အချက်တွေကိုအကောင့်ထက်မဖော်နိုင်သေးတာကြောင့်ဖြစ်တယ်လို့လဲဗိုလ်မှူးဆိုင်ဦးကပြောပါတယ်
။ကျွန်တော်အနေနဲ့ဖေးနွေးတဲ့အကြံပြုရတော့ကျွန်တော်တို့ဒီသဘောတူညီချက်တွေပြည်ထောင်စုအဆင့်မှာအကုန်လုံးမှာ32ချက်ရှိပါတယ်သဘောတူညီချက်တွေ။အဲ့ဒါတွေကိုကျွန်တော်တို့အခုထိအကောင့်ထက်ဖော်ဆောင်ရွက်နိုင်မှုအားနည်းနေသေးတယ်ပေါ့နော်။ဒါရီအကောင့်ထဲပေါ်ဆောင်ရနိုင်ခဲ့မယ်ဆိုရင်ကျွန်တော်ဒီထိတွေ့မှုတွေမှာတိုက်ပွဲတွေဖြစ်တာလဲရော့နေသွားလိမ့်မယ်လို့ကျွန်တော်အကြံပြုခဲ့ပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီဘိန်းတက်ချင်းနဲ့ပတ်သက်လို့တော့ဒီ UNODC နဲ့ရောအစိုးရနဲ့ရောကျွန်တော်တို့ပူးပေါင်းပါဝင်လှုပ်ဆောင်မှုဆိုတဲ့အစီအစဉ်မှာလဲကျွန်တော်တို့ကမလုပ်ရသေးပါဘူးတဲ့အချက်ကတော့ဒီမှုရေးစေဝါတက်ချင်းနဲ့ပတ်သက်လို့ပေါ့နော်။နောက်ပြီးတော့ဒီကျွန်တော်တို့ဒေတာဖွံ့ဖြိုးရေးအတွက်ဆိုရင်လဲဥမာစိုက်ပျိုးမြေတွေကျွန်တော်တို့တောင်းထားတာတွေဘာတွေလဲတနည်းတော့နည်းလောက်ရှိပါပြီအဲ့ဒါလည်းမကြသေးပါဘူးနောက်တစ်ခုကဒီရင်းချမ်းရေးတိကျထိန်းသိမ်းစောင့်ကြည့်ရေးပေါ့နော်မော်နီတာပေါ့နော်မော်နီတာရင်းပေါ့နော်အဲ့ဒါအဲ့အဖွဲ့နော်ဖွဲ့ဖို့ဆိုတာလည်းကျွန်တော်တို့ဒီမှာတင်ပြထားတာနော်သဘောတူချက်ပတ်စံမှာလည်းပါပါတယ်အခုထိလှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူးဒီအချက်တွေကိုလှုပ်ဖို့ကကျွန်တော်တို့ဘက်ကအဆင်တင်ဖြစ်နေပါပြီဒီအစိုးရဘက်ကတုံ့ပြန်မှုဖောက်နေတာပါ
MPC မြန်မာငြိမ်းချမ်းရေးစင်တာကဦးစီးပြီးတောင်ကြီးမြို့မှာမတ်လ23ရက်နေ့ကနေ24ရက်နေ့အထိနှစ်ရက်ကြာပြုလုပ်ခဲ့တဲ့ဒီလုံယုံဆွေးနွေးပွဲကိုပြည်ထောင်စုအစိုးရနဲ့ပြစ်ခတ်ရက်ဆဲထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSA ရှမ်းပြည်တိုးတက်ရေးပါတီ SSPPSSA ပုံအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကရင်နီအမျိုးသားတိုးတက်ရေးပါတီ KMPP မိုင်းလာတပ်ဖွဲ့နဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်6ဖွဲ့နဲ့ပြည်내နေဆက်ဒေသလုံခြုံရေးဝန်ကြီးတွေပြည်내ရဲတပ်ဖွဲ့မှုတွေလူဝင်မှုကြီးကြပ်ရေးဌာနပြည်내ဦးစီးမှုတရားရေးကတာဝန်ရှိသူတွေနဲ့တိုင်းလေးတိုင်းကစစ်ဦးစီးပထမတန်းအရာရှိကြီးတွေတက်ရောက်ခဲ့ကြတာလည်းဖြစ်ပါတယ်ရှင
်မန္တလေးချမ်းပြောပြတော်တာဖြစ်ပါတယ်ခင်ဗျာအခုတော့လွှတ်တော်ဘက်ကသတင်းတစ်ပုဒ်ကိုဆက်ချင်ပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဥပဒေကိုပြည်ထောင်စုလွှတ်တော်ကနေမနေ့ကအတည်ပြုပေးလိုက်ပါပြီဥပဒေကျမ်းပါအတိုင်းဆိုလို့ရှိရင်တော့လူခွင့်ရေးကော်မရှင်အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကိုယ်တိုင်စုံစမ်းနိုင်တဲ့အခွင့်အာဏာကိုပေးထားပါတယ်လူခွင့်ရေးလှုပ်ရှားသူတွေအမြင်မှာတော့ဒီတစ်ချက်ဟာအရင်တုန်းကထက်ပိုးပြီးတော့အားကောင်းလာတာမှန်ပေမဲ့ကန့်သတ်ချက်တွေတော့ရှိနေတုံးပဲဆိုပြီးတော့တုံ့ပြန်ကြပါတယ်ကိုသားညုံဦးကစုံစမ်းမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
လူခွင့်ရေးကော်မရှင်ဥပဒေမူကြမ်းကိုလက်ရှိမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကနိုင်ငံတကာကျွမ်းကျင်သူတွေနဲ့တိုက်မြင်ပြီးတော့ရေးသားပြုစုခဲ့တာပါ အဲ့ဒါကိုသမရယုံကနေတဆင့်လွှတ်တော်ကိုတင်ပြခဲ့ပြီးတဲ့နောက်အခုပြည်တော်စုလွှတ်တော်ကနေပြီးတော့အတည်ပြုလိုက်ပြီးဖြစ်ပါတယ်အခုဥပဒေတိုင်းဆိုရင်တော့လူ့ခွင့်ရေးကော်မရှင်ဟာပို့ပြီးတော့လွတ်လပ်လာတယ်လို့ပဲလုတ်ပိုင်ခွင့်တွေလည်းပို့ရလာတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အတွင်မှုဦးစစ်မြန်က VOA ကိုပြောပါတယ
်အရင်ကတော့ကျွန်တော်တို့ကသမတကပေးတဲ့ mandate နဲ့ကျွန်တော်တို့ဆောင်ရွက်တာပေါ့ဗျာအခုကတော့ဒီဥပဒေဆိုတဲ့ခါကျရင်ရခင်ပေးတဲ့ mandate ချက်ပို့ပြီးတော့အများကြီးပဲကျွန်တော်တို့ဟိုချေချေပြန့်ပြန့်ဖြစ်လာတယ်အသေးစိတ်ဖြစ်လာတယ်ကျွန်တော်တို့လုတ်ပိုင်ခွင့်တွေပို့ပြီးတော့ပေးအပ်လာတယ်ဆိုတော့ကျွန်တော်တို့ဒီကွင်းဆင်းပြီးတော့လူ့ခွင့်ချုပ်ပေါမှုတွေစုံလမ်းစစ်ဆေးမယ်ဆိုလို့ရှိရင်ကျွန်တော်တို့တက်တေကံခေါ်ယူခြင်းတက်တေကံဆိုင်ရစာရများတောင်းယူကြည့်ရှုခြင်းတက်တေကံပစ္စည်းများကြည့်ရှုခြင်းဆိုတာတွေကတော့ကျွန်တော်ဒီတက်တေကံဥပဒေကပြဋ္ဌာန်းထားတဲ့အတိုင်းကိုကျွန်တော်တို့ကလုတ်ခွင့်တွေပုံမရရှိလာပါမယ်
လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတဲ့နေရာမှာအစိုးရတာဝန်ရှိသူတွေရဲ့ခွင့်ပြုချက်ကိုစောင့်ကြရမလို့ပဲနဲ့ဒီစုံစမ်းစစ်ဆေးနိုင်တဲ့အပေါ်မှာတော့လူခွင့်လူရှားသူတွေဘက်ကကျဉ်းတဲ့အားရမှုရှိတာတွေ့ရပါတယ်။ဒါပေမဲ့လို့ဒီစုံစမ်းစစ်ဆေးတဲ့နေရာမှာကန့်သက်ချက်တွေကတော့ရှိထားရုံပဲလို့ Equality မြန်မာညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်။စုံစမ်းစစ်ဆေးပိုင်ခွင့်ဒါကတော့သူတို့ရှိနေပါတယ်။အာဆီယံအစိုးရများဆိုင်ရာလူခွင့်ကော်မရှင်ထက်တောင်ပုံမှန်ပြီးလုပ်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့အဲ့နေရာတွေမှာကျွန်တော်တို့ဘာတွေတွေ့ရလဲဆိုလို့ရှိရင်တချို့နေရာတွေမှာကန့်သက်ချက်လေးတော့ရှိနေပါတယ်။ဒီတစ်ပြင်ကျွန်တော်တို့တရားစီရင်မှုနဲ့ပတ်သက်ပြီးတော့စီရင်နေတဲ့အမှုတွေစီရင်ပြီးတဲ့အမှုတွေဆိုလို့ရှိရင်တော့လူ့ခွင့်ကော်မရှင်ကဒါကိုကင်တွယ်ခွင့်မရှိဘူးဆိုတဲ့ကန့်သက်ချက်မျိုးရှိတယ်။နောက်တစ်ခါအစိုးရဌာနတွေစစ်ဆေးခွင့်ရှိပေမဲ့တချို့သောလွှတ်ချက်လို့သတ်မှတ်ထားတဲ့စာရွက်စာတမ်းမျိုးကိုတော့စုံစမ်းခွင့်မရှိဘူးဆိုတာတွေ့နေရတယ်။နောက်တစ်ခုကအချင်းတောင်တွေမှာသွားမယ်ဆိုရင်အတိပေးရမယ်ဆိုတဲ့အရာမျိုးဖြစ်နေတော့ခါတလေကျွန်တော်တို့အဖြစ်မှန်တွေထင်ချနိုင်တာဖြစ်တယ်ဒီထက်ပိုပြီးတော့တိကျတဲ့လုံထုံးလုံနည်းတွေဒါတွေတော့ကျွန်တော်တို့မျိုးဥပဒေမှာပါလာတိုင်းတော့ပုံမှန်အားကောင်းပါလိမ့်မယ်ခင်ဗ
ျလက်ရှိလူ့ခွင့်ရေးကော်မရှင်ဖွဲ့ဝင်တွေကိုဒီသမရကနေပြီးတော့တည်ရခန့်ခဲ့တာဖြစ်တာကြောင့်နိုင်ငံတကာရောပြည်တွင်းလူ့ခွင့်ရေးအဖွဲ့တွေကပါသူ့ရဲ့လွတ်လပ်မှုအပေါ်မှာဝေဖန်ထောက်ပြခဲ့ကြတာရှိပါတယ်အခုတော့သမရကခန့်တဲ့ပုံစံမဟုတ်တော့ဘဲနဲ့ဥပဒေအတိုင်းတည်ရှိမှာဖြစ်တာကြောင့်လူ့ခွင့်ရေးကော်မရှင်ဟာပိုပြီးတော့အားကောင်းခိုင်မာလာလိမ့်မယ်လို့ဦးစစ်မြန်ကသုံးသပ်ပါတယ်တီတီရောက်ဆောင်ရနိုင်မဲ့အခွင့်အလမ်းတွေလည်းပိုရှိလာတယ်လို့ဆိုပါတယ်အခုဒီလာမဲ့ကော်မရှင်တစ်ဖွဲ့ပြီးတဲ့အထိတော့လက်ရှိကော်မရှင်ဝင်ဟောင်းတွေဟာလုပ်ငန်းတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်ရမယ်လို့ဥပဒေကြမ်းထဲမှာအပိုက်တစ်ပိုက်ဖော်ပြထားပါတယ်လူခွင့်ကော်မရှင်နေနဲ့လုပ်ပိုင်ခွင့်တွေပိုရှိလာတဲ့ဆိုပေမဲ့အစီရင်ခံမှုဘက်မှာပွင့်လင်းမြင်သာမှုရှိပါမလားဆိုတာကိုတော့ဥအောင်မျိုးမင်းကစိုးရိမ်တာတွေ့ရပါတယ
်အစီရင်ခံမှုအပိုင်းမှာကတော့ကျွန်တော်တို့ဒီဥပဒေကြမ်းထဲမှာဘာတွေတွေ့ရလဲဆိုရင်သမရနဲ့လွှတ်တော်ကိုတို့ဒီအတင်ပြရမယ်ဆိုတဲ့ဟာမျိုးဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့တွေကဖြစ်စေချင်တာကတော့လူတုအခြေပြုအဖွဲ့အစည်းရောပြည်သူလူထုတွေရောဒါတွေကိုကျွန်တော်တို့မဖြစ်မနေတင်ပြတဲ့အရာမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ထောက်ပြပါရစေ။ public ဆိုတော့ပြည်သူလူထုတွေလည်းလူခွင့်နဲ့ပတ်သက်တဲ့ကြံပေးချက်တွေဒါတွေကိုတို့သိဖို့အတွက်လိုအပ်တယ်။မြန်မာနိုင်ငံမှာလူခွင့်ကော်မရှင်နဲ့ဘေးဟာတွေကိုလူခွင့်ရေးအခြေအနေဖြစ်သုံးသက်လဲဆိုတာတည်တည်တဲ့အတွက်ဒါတွေကိုပြည်သူလူထုကိုထုတ်ပြန်ပေးဖို့အတွက်ဒါကတော့ကျွန်တော်တို့တောင်းဆိုထားတာရှိပါတယ်ဗ
ျအခုဒီဥပဒေကြမ်းရဆိုရင်တော့လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေကိုရွေးချယ်ရေးဘုတ်အဖွဲ့ကနေပြီးတော့ခန့်ရွေးချယ်ရမှာဖြစ်ပါတယ်အဲဒီရွေးချယ်ရေးဘုတ်အဖွဲ့မှာတော့အစိုးရအဖွဲ့ဝင်ဝင်ကြီးတွေဝန်ထမ်းရွေးချယ်ဌာနကတာဝန်ရှိသူတွေပါကြတယ်လို့ပဲအရက်ဖက်လူမှုအဖွဲ့စည်းဘက်ကကိုယ်စားလှယ်တွေလည်းထည့်ဝင်ပါဝင်ဖို့လိုလိမ့်မယ်လို့ဦးအောင်မျိုးမင်းကတောင်းဆိုထားပါတယ်အခုဒီဥပဒေကြမ်းကိုသမရယုံကနေတင်ပြပြီးတော့လွှတ်တော်ကနေပြီးတော့အတည်ပြုခဲ့တာကြောင့်ပြစ်စင်မှုအချို့ရှိကောင်းရှိနိုင်ပေမဲ့သမရအနေနဲ့ကမကြခင်မှာလက်မှတ်ထိုးပြီးတော့ဥပဒေအတည်ဖြစ်လာနိုင်ခြေရှိပါတယ်လို့ဦးစင်မင်ကတော့ယူဆပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဥပဒေကိုပြည်တော်စုလွှတ်တော်ကနေမနေ့ကအတည်ပြုလိုက်ပြုတ်ပေးလိုက်ပြီးတဲ့နောက်ပိုင်းဆက်ဆက်တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ကိုသားညွန့်ဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့တဘာဝပတ်ဝန်းကျင်ရေးရာနဲ့ပတ်သက်တဲ့သတင်းလောကတစ်ပုဒ်ကိုဆက်ပြီးတော့နားဆင်ကြအောင်ပါအပီပီဆိုင်ရာမြစ်ချောင်းများထိန်းသိမ်းရေးနဲ့ရေကာတာဆန့်ကျင်ရေးနေမှာအေယာဝတီမြစ်ဆုံရေကာတာနဲ့တန်လွင်မြစ်ပေါ်မှာတည်ဆောက်မဲ့ရေကာတာစီမံကိန်းတွေကိုရပ်တန့်ဖို့အတွက်လူမှုအဖွဲ့အစည်းတွေနဲ့ဒေသခံပြည်သူတွေကတောင်းဆိုလိုက်ကြပါတယ်။အထူးသဖြင့်ဒီစီမံကိန်းတွေကိုဆက်လက်ပြီးတော့တည်ဆောက်မယ်ဆိုရင်ဒေသခံပြည်သူတွေရဲ့ကြေးရွာတွေလေယာဉ်တွေဆုံးရှုံးရမှာဖြစ်တယ်လို့လက်တလောဆောင်ရွက်နေတဲ့အပြစ်ခတ်ရက်စရေးသဘောတူညီချက်ကိုပါထိခိုက်နိုင်တယ်ဆိုပြီးတော့မြစ်ချောင်းများစောင့်ကြည့်အဖွဲ့တွေကနေတုံ့သက်ကြပါတယ်။သတင်းအပြည့်စုံကို VOE မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကနေ့ကြောက်တဲ့အပြည့်ပြည့်ဆိုင်ရာမြစ်ချောင်းများထင်းသိမ်းရင်းနဲ့ရေကာတာစန့်ကျင်ရင်းနေမှာကချင်ပြည်နယ်မြစ်စုံနဲ့မွန်ပြည်နယ်ဘလူးကျွန်းမှာအခမ်းအနားနဲ့ဆူတောင်းပွဲတွေကျင်းပပြီးအေယာဝတီမြစ်စုံရေကာတာနဲ့တောင်လွင်မြစ်ပေါ်မှာတည်ဆောက်မဲ့ရေကာတာစီမံကိန်းတွေကိုရပ်တန့်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်ဒီကနေ့လူမှုအဖွဲ့အစည်း30လောက်စုပေါင်းပြီးမြစ်စုံစီမံကိန်းရပ်တန့်ဖို့အတွက်အေယာဝတီမြစ်စုံမှာအခမ်းအနားကျင်းပတောင်းဆိုခဲ့တဲ့အကြောင်းကိုကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစားကြီးကအခုလိုပြောပါတယ် အတိကကဒီအေအိုဒီမြေဆုံရေကတာကိုအပြည့်ပိုင်ရပ်ဆိုင်မှုဒီစီပီအိုင်နဲ့နောက်ဆုံးပေးဖို့ပါနော်အစိုးရအနေနဲ့လည်းဒါလုံးဝရပ်ဆိုင်မှုတောင်းဆိုတဲ့အဲ့အဲ့ရည်ရွယ်ချက်တွေပြုလုပ်ခြင်းဖြစ်တယ်အဲ့လိုမြေဆုံရေကတာတိဆောက်တာကိုတနိုင်ငံလုံးကဝိုင်းဝန်းကန့်ကွက်ခဲ့တာကြောင့်နိုင်ငံတော်သမ္မတဦးသိန်းစိန်ကသူ့အစိုးရလက်ထက်မှာရပ်ဆိုင်ထားမှာဖြစ်ကြောင်း
2014ဆက်တင်ဘာလကကြေညာထားတာဖြစ်ပါတယ်လောလောဆယ်မှာမြေဆုံစီမံကိန်းကိုဆက်လက်ဆောင်ရွက်ဖို့ပြင်ဆင်နေတာကိုတွေးမြင်နေရတယ်လို့လည်းကိုစားကြီးကပြောပါတယ် အခုမြေဆုံရေကတာစီမံကိန်းနဲ့ပတ်သက်ပြီးဆက်ကတည်းကအောင်မြင်တာကျေးရွာမှာဒီဆက်ပြောင်းရွှေ့ဖို့အစီအစဉ်တွေနဲ့ချထားတာကိုသိရှိရတယ်။အခုဒီပြည်သူစာဘက်ဖို့ဒီဆက်ကတည်းကကြီးတယ်မှာနော်CPI ဒီဦးစီးဦးဆောင်ကတော့ရုပ်ကြီးဦးစီးဦးဆောင်ကဒီလမ်းအတိတ်ထောက်တာလို့ဒီနေရာစီမံကိန်းတွေဆက်လုပ်နေတာကိုသိရှိရတယ်။
အေရီမြစ်စုံမှာမြစ်စုံစီမံကိန်းရပ်တန့်ဖို့တောင်းဆိုနေချိန်မှာပဲတန်လွင်မြစ်ပေါ်ကရေကတာတွေတိစောက်တာကိုရပ်တန့်ဖို့အတွက်မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့ကဥဆောင်ပြီးမွန်ပြည်နယ်မှာစုတောင်းပွဲကျင်းပတောင်းဆိုခဲ့တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆိုင်းခေးဆိုင်ကပြောပါတယ်ကျွန်တော်တို့ဒီနေ့မနေ့ပိုင်းမှာဒီပေါ်လာလေးခုနဲ့ကျွန်တော်တို့အမှတ် စုပေါင်းကာကွယ်ဖို့လိုရင်နောက်ပြီးတော့ဒီကတိုင်းကြီးမဖြစ်လောင်ရင်နောက်ပြီးတော့ကျွန်တော်တို့ဒီဗလွေမြစ်တစ်လျှောက်မှာနေနေထိုင်နေတဲ့လူတွေအားကြမှာချမ်းသာစွာနဲ့ရခိုင်လိုမျိုးနေနိုင်အောင်အဲ့ဒါတွေစုဆောင်ကြပါတယ်ခင်ဗျ
2013ခုနှစ်အတွင်းမှာတန်လွင်အထက်ပိုင်းကုန်းလုံမြို့နယ်အတွင်းမှာရေကာတာတိဆောက်ဖို့အတွက်လမ်းဖောင်းလုပ်ပြင်ဆင်တာတွေကြောင့်ကျေးရွာ60ကဒေသခံတွေဟာမြေယာနဲ့အိုးအိမ်တွေဆုံးရှုံးခဲ့ရတယ်လို့မြန်မာနိုင်ငံမြေချောင်းများဆိုင်ရာကွန်ရက်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။တန်လွင်မြို့ပေါ်မှာတိဆောက်မဲ့ရေကာတာတွေကတော့ရှမ်းပြည်နယ်မှာကုန်းလုံ၊နောင်ဖာနဲ့တာဆန်၊ကယားပြည်နယ်မှာရွာသိမ့်နဲ့ကရင်ပြည်နယ်မှာဟတ်ကြီးရေကာတာတွေဖြစ်ပါတယ်။ဒီစီမံကိန်းတွေရပ်တန့်ဖို့အတွက်ဒေသခံပြည်သူ 3,300 ကျော်နဲ့နိုင်ငံရေးပါတီတွေအပါအဝင်လူမှုအဖွဲ့အစည်း130ကျော်ကလက်မှတ်ရေးထိုးတောင်းဆိုထားပါတယ်။ကရင်မြေချောင်းများစောင့်ကြည့်ရေးအဖွဲ့ကစောတာဘိုးကတော့ရေကာတာတွေကိုလူထုသဘောဆန္ဒမပါဘဲတိဆောက်မယ်ဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရယူထားတဲ့အပြစ်ခတ်ရက်စဲရေးကိုပါထိခိုက်လာနိုင်မယ်လို့သုံးသပ်ပါတယ
်။လက်တလုံးအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီကျွန်တော်တို့ Face Fire ကိုထိခိုက်နိုင်တယ်အပြင်အကျဆောင်မယ်ဆိုတော့ကြောင့်လည်းဆိုတော့အခုရေကာတာတွေဒီဆောင်မယ့်နေရာတွေကလက်နက်ကင်ဖွဲ့စည်းရေးအများကြီးနေရာအဲ့ဒီအခုတော့ဟတ်ကြီးပဲဆိုပါဆိုဟတ်ကြီးနေရာကဒီ KB ရှိတယ်၊ KNU ရှိတယ်၊အခုပမာစစ်တပ်ရှိတယ
်အစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေအကြတဘာဝအရေးမြစ်တွေကိုပိုင်ဆိုင်ခွင့်အသုံးချခွင့်နဲ့အကျိုးအမြတ်မျှဝေအသုံးပြုခွင့်စတာတွေကိုညှိနှိုင်းအပြေမရှာနိုင်သေးခင်မှာရေကာတာစီမံကိန်းတွေဆောင်ရွက်မယ်ဆိုရင်ပြည်ရင်းစစ်ကိုမီးမွေးသလိုဖြစ်နိုင်ကြောင်းလည်းမြန်မာနိုင်ငံမြေချောင်းများဆိုင်ရာကွန်ရက်အဖွဲ့ကသဘောထားထုတ်ပြန်ထားပါတယ်။လက်ရှိတိဆောက်မဲ့ရေကာတာတွေကထုတ်လုပ်မဲ့လျှက်စစ်တပ်အားရဲ့90ရာခိုင်နှုန်းကိုတရုတ်နဲ့ထိုင်းနိုင်ငံကိုတင်ပို့มาဖြစ်ကြောင်းနဲ့ဒေသခံပြည်သူတွေကတော့အိုးအိမ်နဲ့လေယာဉ်မြေဆုံးရှုံးတာတဘာဝပတ်ဝန်းကျင်ပျက်စီးတာစတဲ့ဆိုးကျိုးတွေကိုခံစားရမှာဖြစ်ကြောင်းဝေဖန်ထောက်ပြထားပါတယ်
အပီပီဆိုင်ရာမြေချောင်းများထိန်းသိမ်းရေးနဲ့ရေကာတာစန့်ကြီးနေမှာလူမှုအဖွဲ့အစည်းတွေနဲ့ဒေသခံပြည်သူတွေဘာတွေတောင်းဆိုလိုက်ကြသလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုမိုးစောပြောပြသွားတာဖြစ်ပါရခင်ဗျာဒီမနက်ခင်းအတွက်သတင်းဆောင်ပါတဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးသိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ် VOA မြန်မာပိုင်းရဲ့စနေနေ့မနက်အစီအစဉ်တွေကိုမနက်9နာရီခန့်ဆက်ပြီးတော့အတန်လှည့်နေပါတယ် VOA ရဲ့အတန်လှည့်ချက်တွေကို TV အစီအစဉ်ကနေပတ်သက်ပြီးတော့အီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလို့ကြတယ်တည်သိချင်းတောင်းကြတယ်ဆိုတောင်းလို့ကြရတယ်ဆိုရင်တော့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုဆက်သွယ်နိုင်ကြပါမယ်